ကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲမှုနမူနာပေါင်း 12,035 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 4,630 ဦးကိုတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ396ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။ဒါဟာရောဂါပိုးတွေ့ရှိသူအလုံးရဲ့သေဆုံးမှုနှုန်း 2.84 ရာခိုင်နှုန်းဖြစ်ကြောင်းဘိုကူးဆက်ယောဂတိုက်ဖြည့်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူမရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကပြည်내တိုင်းဒေသကြီးအလုံးနီးပါးကမြို့နယ်အတော်များများမှာဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင့်ယောဂပိုးကူးဆက်သူနဲ့သေဆုံးသူတွေဒီနေ့တခြားတိုးများလာနေတာကြောင့်ရန်ကုန်တိုင်းအတွင်းက22မြို့နယ်အပါအဝင်အခုအချိန်အထိ Stay at home မလို့အဖဲအိမ်အပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းအနည်းဆုံး62မြို့ရှိသွားပြီဖြစ်ပါတယ်။ဒါအပြင်အစိုးရရုံးပိတ်ရက်ကိုဩဂုတ်လ၂ရက်နေ့အထိတိုးမြင့်သတ်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ၈ရက်နေ့အထိပိတ်ပင်ထားဖို့အမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။